စကိုင်းတိုင်းချီကြိုင်မြို့ပေါ်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကနေ့စဉ်လေကြောင်းတိုက်ခိုက်တာတွေလှုပ်နေတယ်လို့ဒေသခံတို့ကပြောပါတယ်။မကွေးတိုင်းကြောက်ထုဘက်မှာလည်းစစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်အရက်သား900နီးပါးစစ်ဘေးရှောင်နေချက်ရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းတဲကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုကုသညုံကပြောပြပေးပါအောင်ရှင်။
ချင်းချင်းမျိုးဘကစစ်ကောင်စီတက်တက်ဆွဲထားတဲ့နေရာတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့နိုဝင်ဘာလ၈ရက်လောက်ကစပြီးတော့စတင်တိုက်ခိုက်နေကြတာပါ။အဲဒီနောက်တိုက်ပွဲတွေအနည်းငယ်ငြိမ်သက်သွားပြီးတော့နိုဝင်ဘာလ29ရက်ကနေပြီးတော့ဒီဇင်ဘာလ၄ရက်နေ့အထိနေ့စဉ်ရက်ဆက်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တယ်လို့ယူဆတဲ့နေရာတွေကိုလေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာတွေလုပ်နေပြီးတော့ပြီးခဲ့တဲ့3ရက်အတွင်းမှာ10ကြိမ်ထက်မနည်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတူကပြောပါတယ်။
ကျေးရင်ကျနေရတော့တိုက်ပွဲဆက်လက်တင်းနေတော့ပါလေ။ဟုတ်ကဲ့သူတို့အထိုင်စကားနေခဲ့တဲ့အဲအနေအားတွေကိုတိုက်ရရတော့ပါလေ။ကျွန်တော်တို့ကြောက်နေတောင်ကုန်းတို့ဒီရေစကန်တောင်ကုန်းတို့နဲ့ကျွန်တော်တို့ဒီတရင်ပေါ်မှာလေးပဲပေါ့လေ။အဲ့ဒါတိုက်ပွဲရှိနေတော့ပါလေ။ရေစကန်ရှိတဲ့ပဲပေါ့ဗျာ။ဒီမှာဒီမှာ၃နဲ့အမျိုးနှစ်ခုပေါ့ဗျာ။ဒီကြောက်နေတဲ့နေရာမှာလေးပဲမှရှိရောမှာဒီရေစကန်အမှတ်၃နဲ့မနစ်ချိုင်းမှာရှိတော့ပေါ့။အဲ့ဒီနေရာကြီးကျန်နေပေါ့။ကြောက်တိုက်ခိုက်မှုကတော့ဘောသာအားမောင်းဆိုရင်ကျွန်တော်တို့စေခြင်းခင်မင်းရှိတော်ကြီးပေါ့ရခင်မင်းမင်းရဆိုရင်ကျွန်တော်တို့35နဲ့ဒါဘောသာလောက်ဆိုရင်အနည်းဆုံး5ကြိမ်လောက်နိုင်ဘလောက်ကြောင်ပတ်ပြစ်သွားရပေါ့ဒီနေ့ဆိုရင်မိမိနာစဉ်20ပေါ့အားလုံးပေါင်းသူကလည်း5ကြိမ်လောက်ပတ်ပြစ်သွားရပေါ့ဟုတ်ကဲ့အားလုံးပေါင်းဆိုရင်14ကြိမ်လောက်တော့ရှိပြီဒီရှေ့ဒီဒီတုံးရတွင်ပေါ့လေ
တိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့တဲ့နိုဝင်ဘာလ29ရက်နေ့တနေ့ထဲမှာလည်းတိုက်လေရင်၄စီးနဲ့၁၀ကြိမ်ဘုံကျဲတိုက်ခိုက်တယ်ဆိုပြီးတော့လည်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေစတင်ခဲ့တဲ့နိုဝင်ဘာလ၈ရက်နေ့ကစလို့လည်းထိခိုက်ဒေသခံတွေဟာနေအိမ်တွေကိုဆုံးခွာပြီးတော့ဘေးလွယာနေရာတွေမှာတင်းရှောင်နေကြရပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်ရပ်သားသေဆုံးမှုတွေလည်းရှိပြီးတော့စီးရင်တိကျကောက်ယူလို့မရသေးပါဘူးလက်နက်ကြီးကြောက်ပောက်ကွဲတာအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်မှုတွေကနေအတော်များများမိလောင်ပျက်စီးဆုံးရှုံးမှုတွေလည်းရှိနေပါတယ်ဒါကတော့စကိုင်းတိုင်းကထိခိုက်မှုရဲ့အခြေအနေပါမကွေးတိုင်းစောမြို့နယ်ကြောက်ထုဒေသမှာလည်းကြောက်ထုမြို့မှာရှိတဲ့စစ်ကောင်စီအမြောက်တပ်ကနေပြီးတော့ကြီးရော်လီဘက်ကိုနေမြေရှင်းလင်းနေတဲ့အတွက်ရပ်သားတွေစစ်ဘေးတင်းရှောင်နေကြရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ်
နေရနေမှာရှင်လေအင်းဒီလိုနေရနေမှာစကြောင်းပုံကြောင်းခိုးတာပေါ့နော်။စကြောင်းကအနောက်ဖက်ဆိုစကြောင်းကမြောက်ဖက်ဆိုပေါ့။စကြောင်းကတော့ဒီလိုအမြောက်တိုင်းအရှိတ်ကိုခိုးတာ။အဲ့ဒီအရှိတ်ကိုထိုးလာမှာအဲ့ဒီနားလေးမှာခဏတိုက်ပွဲဖြစ်ပြီးတော့ပြီးတော့အဲ့ဒီရောမျိုးကတော့သူကလည်းနေကြည့်ပြီးမထူတာ။ထူတဲ့ခါကျရောမျိုးရရဲ့အမိနာရရဲ့အကုန်ရှားရတာပေါ့။ရောမျိုးရရဲ့ရရဲ့တောင်းဝင်လို့မရတော့ဘူးသူက။အစားရရရတော့စကြောင်းထိုးတဲ့အချိန်ကြီးတယ်။ပြီးတော့ပြန်ဝင်ဆိုပေါ့တော့အဲ့ကျသူတို့အမြောက်ကကနေမှလီလီနဲ့လူလူကြီးတို့ချတယ်တို့ချပြီးတော့ခါကျစစ်တမ်းကိုထွက်တယ်ပေါ့နော်
စစ်ကောင်စီတပ်ဘက်ကနေမီရှင်းလင်းနေတဲ့အတွက်စစ်ကောင်စီတပ်အမြောက်တပ်နဲ့အနီးဆုံးရှိတဲ့ကြီးရွာတွေဟာဘေးလွယာတိတ်ဆောင်နေရပြီးတော့လူဦးရေ900လောက်ဟာအစားအသောက်အဝတ်ထည်နဲ့ဆေးဝါးတွေလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ